အာရဖီကိုနားတော်တာဆင်းနေတဲ့တောတာရှင်များမင်္ဂလာပါရှင်မိမိကိုယ်ကို၎င်းမိမိတို့နိုင်ငံကို၎င်းအမှန်တိုင်းသိရှိနားလည်သည့်အရေးအချင်းရှိသောပြည်သူပြည်သားကိုပွဲကြည့်ပရိသတ်ဟုမဆိုနိုင်နုံနိုကြာကြာရှိသောပြည်သူပြည်သားသည်နိုင်ငံ၏အကောင်းအဆိုးအမှုကိစ္စတို့ကိုစိတ်ပါဝင်စားခြင်းမရှိလျင်ထိုနိုင်ငံသည်ကျဆုံးပျက်စီးသွားရတတ်လေသည်ပြည်သူအသည့်ပြည်သူစံနာသားလျင်အားလုံးကိုပြုလုပ်နိုင်လေသည်ဆိုတဲ့မင်းနဲ့ပြည်သူစာအုပ်မှာရေးထားတဲ့ဆရာပါရဂူရဲ့စကားကလည်းရှစ်လေးလုံးအရေးတော်ပုံကြီးမှာပါဝင်ခဲ့သူတွေအတွက်တွန်းအားဖြစ်စေခဲ့ပါတယ်ရှစ်လေးလုံးအရေးတော်ပုံကြီးမှာလက်ယုံကိုအမြင့်ဆုံးလွှင့်ထူပြီးပြည်သူလူထုရဲ့စံနာအမှန်ကိုလမ်းမာတွေပေါ်မှာဖော်ထုတ်ခဲ့ကြပါတယ်ကျမတို့ကြွေးကြော်ခဲ့တဲ့ကြွေးကြော်တန်းရဲ့နောက်ွယ်မှာကျမတို့ပြည်သူလူထုရဲ့မျှော်လင့်ချက်နဲ့ပျော်ရွှင်ချမ်းမြေ့မှုတည်ရှိနေပါနဲ့ရှစ်လေးလုံးအရေးတော်ပုံမှာလူပင်လဲလှိုင်းကြီးနဲ့ကဘာတစ်တီဖို့ကြိုးစားခဲ့ကြတာပါဒီလိုမျှော်လင့်ချက်တွေနဲ့ရှစ်လေးလုံးအရေးတော်ပုံမှာပါဝင်ခဲ့ပြီးနိုင်ငံရေးအချင်းသူဟောင်းလဲဖြစ်ခဲ့တဲ့မတ်ချိုနယ်ဦးနဲ့ကျမဆွေးနွေးထားတာတွေကိုဒီတစ်ပတ်တင်ပြပါရစီရှင်စရုပ်ထားနဲ့မြမသာចောင်းသူတယောက်အနေနဲ့ရှစ်လေးလုံးအရေးတော်ပုံမှာပါဝင်ခဲ့တဲ့မတ်ချိုနယ်ဦးကိုကိုဖုံးမော်ကြောင်ဆုံးပြီးကြောင်းပြန်ဖွင့်ခြင်းစာတင်ကန်းတွေကလူလွတ်နေတဲ့တတ်မဲ့ထိုင်ကုန်တွေကအရေးတော်ပုံစိတ်တက်ကိုပေးခဲ့တာလို့ပြောဆိုခဲ့ပါတယ်
။ကြောင်းနေပြန်တက်ရတဲ့ခါကျတော့တန်းထဲမှာသမားတို့ရဲ့မိတ်ဆွေငယ်ချင်းတွေတချို့မိတ်ဆွေကပျောက်သွားကြတယ်။တချို့ကတော့တော့ခုတ်သွားတာဖြစ်ပြီးတော့တချို့ကတော့ဖမ်းခံထားရတယ်ဖြစ်တယ်။ကြောင်းမှာသမားတို့တိုင်မြင်ကြတာပေါ့လေ။ဒီတပါတီအာဏာရှင်စနစ်ကိုဆက်ပြီးဆန့်ကျင်မယ်။ကျောင်းထဲမှာစီတန်းပြီးတော့ဆန္ဒပြကြတယ်။နောက်ပြီးတော့လည်းကျောင်းရှိဒီပတိလာမောင်မှာကိုမမောင်ကျော်တို့ကျောင်းသားခေါင်းဆောင်တွေပေါ်လာခဲ့ပြီးတော့လေသူတို့တွေကတရားတွေဟောကြတယ်။အဲ့လိုဟောတဲ့ခါကျတော့ကျမတို့ကသွားပြီးနားထောင်တယ်။နောက်ပြီးတော့အာဏာရှင်စနစ်ကိုချုပ်ချကြတယ်။တနိုင်ငံလုံးကြက်တဲချင်းနောက်နေတဲ့စီးပွားရေးစနစ်အဲ့ဒီဥစ္စာတွေကိုခြေခံပြီးတော့ကျမတို့ကဆက်ဆက်ရှိအရေးတော်ပုံဆိုတာကိုဥတည်ပြီးရောက်သွားတာပါ။ကျောင်းထဲတဲ့အနေထားတစ်ခုရကျင်တယ်။ဒါကြောင့်မလို့ကျမတို့ကနိုင်ငံရေးကိုဆက်လုပ်ကြပါတယ်။
မတ်ချုံွယ်ဦးရဲ့ဘဝမှာအရေးတော်ပုံပေါင်းများစွာကိုမြင်ခဲ့ပူပါတယ်။ဖိနှိပ်မှုပြင်းထန်တဲ့စနစ်အောင်မှာယုံထဖို့ကြိုးစားသူတွေရဲ့ယုံကြည်ချက်အာမံကိုအံ့ဩပွေကောင်းအောင်မြင်ခဲ့ကြုံခဲ့ကိုကိုတိုင်းလည်းယုံကြည်ချက်နဲ့ခရီးချမ်းကိုဖျက်ဆီးခဲ့သူဖြစ်ပါတယ်။အချင်းထောင်တန်တိုင်းတွေနောက်မှာဘဝအသက်ပေးသွားသူတွေကိုမြင်ခဲ့ပူပြီးကျွေးပကံတစ်ချက်ပစ်ပေါက်ခွဲလိုက်သလိုတစစီကျွေမော့သွားရတဲ့နိုင်ငံရေးအချင်းသားနဲ့အချင်းကြမိသားစုဘဝကိုကိုယ်တိုင်ခံစားခဲ့ဘူးကြုံတွေ့ဘူးတာမို့နိုင်ငံရေးအချင်းသားအားလုံးချွန်းချက်မရှိပြန်လွတ်နိုင်ဖို့တတ်နိုင်သလောက်ကြိုးစားဆောင်ရွက်နေတဲ့နိုင်ငံရေးအချင်းသူဟောင်းမတ်ချိုနွယ်ဦးကအမျိုးသမီးတွေရဲ့ထောင်နှင်းဘဝအခက်ခဲတွေနဲ့ရှစ်လေးလုံးအရေးတော်ပုံရဲ့တောင်းဆိုချက်တွေဆိုတာကိုလည်းထပ်မံပြောဆိုဆွေးနွေးသွားခဲ့ပါတယ
်ဒီမှာဖိုင်နယ်မှာကျေးဇူးတင်ရေးပေါ့စဖြစ်တာဟုတ်။ကျောင်းပြီးသွားတဲ့ခါကျတော့လေကျောင်းပည့်ရဲ့ကာလတော်နဲ့မှာမိတ်ဆွေတငယ်ချင်းကျောင်းသားရဲဘော်ရဲဘေးတွေထောင်ကြနေတာတွေညီမတို့အဲ့ဒီအတွက်ကိုငွေရှာကြတယ်။ဒီငိမ့်ပြည့်လက်ထက်မှာဆိုလို့ရှိရင်လေပွဲတွေပါလို့တယ်။အဲ့လိုလေပွဲတွေပါလို့လို့ရှိရင်အဲ့ဒီညမှာသွားပြီးတော့ညီမတို့ကလက်ဖေးဆိုင်လေးဖွင့်တယ်၊ကော်ပြန့်ကြော်တယ်အဲ့လိုမျိုးလုပ်တယ်။နောက်ညီမရသမျှပို့ရောင်းမငွေရှာပစံတယ်။ကျင်းတော်ဒီဒီမှာရှိနေရဲဘော်ရဲဘေးတွေဟုတ်။တချို့ဆိုရင်ညီမတို့မသိပါဘူး။မသိပေမဲ့လည်းအဲ့ဒုက္ခရောက်နေပါလေကြာဆိုအဲ့ဒီရတဲ့ငွေလေးနဲ့အဲ့လိုတစ်ဆင့်တစ်ဆင့်နဲ့ပို့ကြရတာခိုးကြောင့်ကိုပဲလောက်ရတာအဲ့လိုလုံနေရတယ်လေမိတ်ဆွေတငယ်ချင်းကြောင်းသားရဲဘော်ရဲဘေးတွေဖတ်ပြီးတော့ဗန်းခံရတယ်ထောင်ကျရောက်သွားတယ်ကျမကလည်းရောက်သွားတယ်1995မှာထောင်ကျရတယ်ခုနှစ်နှစ်ကြာတယ်ဒါပေမဲ့ကျမ2000မှာလွတ်တယ်ဖြစ်သက်ရှိတော့ဓမ္မဒီအာနာရှိစနစ်ပြုတ်ကျရေးရဲ့နောက်ပြီးတော့ဒီမိုကရေစီရရှိဖို့အတွက်အဲ့ဒီဥစ္စာအဓိကထားပြီးတော့တောင်းဆိုတာပ
ါပြည်သူအာနာပြည်သူစွမ်းအားဟာနိုင်ငံတော်တဲ့ပိုးပြီးကြီးမားပါတယ်မြင့်မြတ်တဲ့ဆိုတာကိုကျမယုံကြည်တယ်ကျမတို့ကြီးပြင်းရတဲ့ဖြတ်တန်းရတဲ့ခေတ္တောင်မြင်မှာဘဝနဲ့ရည်ထားရတဲ့ကြေကွဲစရာအဖြစ်တွေစစ်မှန်တဲ့ငြိမ်းချမ်းရေးစစ်မှန်တဲ့ဒီမိုကရေစီဆိုတဲ့လှိုင်းနဲ့အမှန်တကယ်ပယ်ဖျက်နိုင်ခဲ့ရင်တော့ရှစ်လေးလုံးအရေးတော်ပုံမှာကြဆုံးသွားတဲ့အညတရသူရဲကောင်းတွေကိုဂုံပြူရာကြမယ်ဆိုတဲ့မတ်ချိုနွယ်ဦးရဲ့ယုံကြည်ချက်ကိုနှက်ရှိုင်းစွာဂုံပြုဦးညွှန်လိုက်ရပါတယ်ရှင်။တောတာရှင်များမျှဝေခံစားနိုင်ကြပါစေ။ ကျေးဇူးတင်ပါတယ်ကျမနှင်းပန်းအိမ်ပါ